မြန်မာနိုင်ငံမှာတမရအဖြစ်မနေ့ကကျန်းတိတ်စာကျင်းဆိုလိုက်တဲ့ဥတင်ညော်ကိုချီးကျူးကုန်ပြီးတဲ့အကြောင်းအမေရိကန်ပြည်တော်စုဗြိတိန်ကုလသမဂ္ဂအပအဝင်နိုင်ငံတကာအစိုးရတွေကစစ်တိုက်ဆိုစလိုထုတ်ပေါ်ပြီးတော့ပြောဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်တဲ့လုပ်ငန်းတွေအတွက်အစိုးရတွေကိုဆက်လက်ပြီးတော့ကူညီပံ့ပိုးသွားမှာဖြစ်တယ်လို့လည်းပြောဆိုကြပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှန်ကစူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။မလ30ရက်နေ့မနေ့ပိုင်းကပြည်တော်စုလွတ်တော်မှာပြုလုပ်တဲ့ကျန်းသစ်စာကျင်းဆိုပွဲအပြီးနိုင်ငံတော်တမရသည့်ဥထင်ကျော်ကတန်းပြည်ကိုပထမဆုံးအကျင့်ဖြစ်မိန့်ခွန်းပြောကြားခဲ့တာမှာအစိုးရသည့်အနေနဲ့မြို့သားရင်ကြားစေရေးပြည်ရင်းညီညာရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုပေါ်ပေါ်ရေးစတာတွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ
်။ဒီနေ့ဒီအချိန်မှာ၄နဲ့စွာတင်ပြလိုတဲ့အချက်တခုရှိပါတယ်။ဒီအချက်ကတော့မကြာမီကပဲကျွန်တော်ဟာနိုင်ငံတော်တမရအဖြစ်ဂရုသစ္စာပြုခဲ့ပြီးဖြစ်ပါတယ်။အဲ့ဒီဂရုသစ္စာကိုထိမ့်သိမ်းစောင့်ရှောက်ရမယ်တာဝန်ရှိကြောင်းကိုလည်းအစဉ်သတိချနေမှာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံတော်နဲ့တင့်တော်မဲ့ဒီမိုကရေစီစံချိန်စံညွှန်းများနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာရေးအတွက်လည်းဆောင်ရွက်ရမယ်တာဝန်ရှိပါတယ်။နေ့ရှိလာများပြည်သူလူထုလိုလားတောင်းတနေတဲ့ဒီနိုင်ငံရေးကြီးမားချက်အကောင့်ထဲပေါ်လာရေးအတွက်စိတ်ရှည်တီးခံပြီးဆောင်ရွက်သွားရမှာကိုလည်းသိနာလည်ထားပါတယ်။နေကုန်းကျိုးအဖြစ်တင်ပြကြင်တာကတော့ယခုပေါ်ပေါက်လာတဲ့ပြည်တော်စုအစိုးရဖွဲ့ဟာပြည်သူလူထုရဲ့မျှော်လင့်ချက်များဆန္ဒများပြည့်ဝစေရန်မမိတ်မသုံးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းအလေးအနက်ပြောကြားလိုခြင်းဖြစ်ပါတယ်။
တမရဥတင်ကျော်ဦးဆောင်တဲ့မြန်မာအစိုးရအဖွဲ့တဲ့အစိုးရလုံခြုံရေးတာဝန်တွေတရားဝင်လွှဲပြောင်းရယူပြီးပြည်တော်စုလွတ်တော်မှာကျန်းသစ်စာကျင်းဆိုတဲ့နေ့မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းဥထင်ကျော်ကိုချီးကျူးဂုဏ်ပြုကြောင်းပြောကြားလိုက်ပြီးဥထင်ကျော်သမ္မတအဖြစ်ဂရုသစ္စာပြုလိုက်တာဟာဒီမိုကရေစီနည်းလမ်းကျရွေးကောက်တင်မြှောက်တဲ့အရတန်းဥဆောင်တဲ့အစိုးရအဖွဲ့တစ်ခုစီမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာသမိုင်းမှတ်တိုင်တစ်ခုဖြစ်ကြောင်းမြန်မာသမိုင်းမှာအင်မတန်ထူးခြားတဲ့အခုအချိန်ကာလဟာလူတို့နိုင်ငံအတွင်းကအဖွဲ့အစည်းတွေငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးဖြစ်ပေါ်စေဖို့အတူတကွလှုပ်ဆောင်ခဲ့ကြတဲ့ခေါင်းဆောင်တွေရဲ့ပြရုပ်သက်တည်ဖြစ်ကြောင်းသမ္မတဩဘားမားရဲ့ပြောကြားချက်ကိုအင်ဂျူရောကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံရဲ့ဌာနကလည်းသမ္မတတဲ့ဥထင်ကျော်ကိုချီးကျူးဂုဏ်ပြုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာနာရီချီအယ်လင်ဟာအမေရိကန်နိုင်ငံရဲ့ဌာနကအရှိအရှာဆိုင်ရာအရာရှိတူပါသူကအမေရိကန်အစိုးရအနေနဲ့သမရသည့်ကိုချီးကျူးဂုဏ်ပြုကြောင်းနိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်ကိုအခုလိုဖတ်ကြားပြခဲ့ပါတယ်
The United States congratulates Chin Chow on his inauguration as Burma's president. This moment represents a historic milestone in Burma's democratic transition.
သမရအဖြစ်ကျန်းသစ်စာကျင်းဆိုလိုက်တဲ့ဥထင်ကျော်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးဂုဏ်ပြုပါတယ်။ဒါဟာမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်သမိုင်းမှတ်ကြောက်တင်ရမယ့်အခါသမျှဖြစ်ပါတယ်။အရသာဥဆောင်တဲ့အစိုးရတရဖွဲ့စည်းပြီးအာဏာကိုငြိမ်းချမ်းစွာလွှဲပြောင်းလိုက်နေတာဟာမြန်မာနိုင်ငံသမိုင်းမှာဝိသေသထူးခြားတဲ့အချိန်အခါဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအပါအဝင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်စဉ်နဲ့အစီအစဉ်တွေချမှတ်နိုင်ရေးလူ့ခွင့်ရေးအခြေအနေတိုးတက်ကောင်းမွန်ရေးအမျိုးသားပြန်လည်ရင်ကြားစေရေးစတဲ့ကိစ္စတွေမှာအစိုးရတဲ့လက်တွဲပြီးလှုပ်ဆောင်သွားဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မျှော်လင့်ပါတယ်။
ကလဒမကအတွင်းမှုချုပ်ဘန်ကီမွန်ကလည်းနှစ်ပေါင်း90ကျော်အတွင်းရတသမရအဖြစ်ဥထင်ကျော်ကိုရွေးချယ်တင်ကြောင်းလိုက်တာဟာမြန်မာနိုင်ငံအတွက်အမတန်ထူးခြားတဲ့အခါသမယဖြစ်တယ်လို့ယူဆကြောင်းအတွင်းမှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ
် The Secretary General views the election of the new president in Myanmar and as a defining phase in Myanmar's democratization
မြန်မာနိုင်ငံမှာသမရတစ်ကိုရွေးချယ်တင်ကြောင်းလိုက်တာဟာဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်မှာထူးခြားတဲ့အခါသမယဖြစ်တယ်လို့အတွင်းမှူးချုပ်ဘန်ကီမွန်ကယူဆပါတယ်။အခုသမရဟာမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အတွင်းပထမဆုံးအရသာသမရဖြစ်တယ်ဆိုတာကိုမမေ့သင့်ပါဘူး။ဒါဟာကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်မှုမနစ်နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကတဆင့်လူထုကပြက်ပြက်သားသားဆန္ဒပြုလိုက်တယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုံနဲ့မတူညီတဲ့ဘာသာကိုးကွယ်သူတွေအားလုံးပါဝင်တဲ့တက်ကြွလန်းဆန်းတဲ့တိုင်းပြည်တစ်ခုဖြစ်လာရေးအတွက်မြန်မာနိုင်ငံမှာကြီးမားတဲ့အခွင့်အလမ်းတွေရှိနေပါတယ်
။ဒါအပြင်တိုင်းပြည်အတွင်းလူမှုစီးပွားစတဲ့ဗက်ဆုံဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ဆောင်နေတဲ့မြန်မာအစိုးရကိုကုလသမဂ္ဂအနေနဲ့ဆက်လက်ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့အတွင်းမှုချုပ်ဘန်ကီမွန်ကပြောကြားခဲ့တယ်လို့လည်းစတီဖန်ဒူဂျာရစ်ကပြောပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးဖိလစ်ဟာမန်ကလည်းသ သမရသည့်အဖြစ်ကျန်းသစ္စာကျင်းဆိုလိုက်တဲ့ဥထင်ကျော်ကိုကြိုးဆိုကြောင်းမလ၃၀ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူပြည်သားတွေရဲ့ဒီမိုကရေစီဖြစ်စဉ်အတွက်မှတ်တိုင်တစ်ခုဖြစ်ကြောင်းအခုလိုအရေးပါတဲ့အောင်မြင်မှုရရှိလိုက်တဲ့အတွက်အနေနဲ့ချီးကျူးဂုဏ်ပြုခဲ့ကြောင်းအခုလိုညင်သာချောမွေ့တဲ့အာဏာလွှဲပြောင်းမှုဖြစ ်ပြထားပါတယ်။အလားတူပဲမြန်မာအင်ဒီဂျင်ထန်းတဲ့ငံကဘီယင်ဘူမီဘော့အဒူယာဒက်ချ်ကလည်းဥထင်ကျော်တမရအဖြစ်ကျန်းသစ္စာချိန်ဆိုလိုက်တဲ့အပေါ်ချီးကျူးဂုဏ်ပြုပါကြောင်းနဲ့တမရနဲ့အတူမြန်မာပြည်သူပြည်သားတွေလည်းအောင်မြင်မှုတွေပျော်ရွှင်မှုတွေရရှိစေဖို့အတွက်ဆုတောင်းမေတ္တာပို့သပါကြောင်းတဝန်လာရေးသားပေးပို့လိုက်ပါတယ်။သမရတိဥထင်ကျော်ကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားအတွက်မှာလည်းအင်းဒီချင်းနိုင်ငံနဲ့အပါဝင်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေကချီးကျူးဂုဏ်ပြုကြောင်းပေးပို့ကြတဲ့တဝန်လာတွေကိုဖတ်ကြားပြခဲ့ပါတယ်ခင်ဗျာ။